တူရကီနိုင်ငံအစ္စတန်ဘူမြို့ကနိုင်ကလပ်တစ်ခုမှာပြီးခဲ့တဲ့နှစ်သစ်ကုညကလူပေါင်း39ယောက်သေဆုံးခဲ့ရတဲ့တနက်နဲ့ပစ်ခတ်တိုက်ခိုက်မှုမှာတန်တရာရှိတဲ့သူကိုအာဏာပိုင်တွေကဖမ်းဆီးလိုက်နိုင်ပြီလို့တူရကီဝန်ကြီးချုပ်ဘီနာလီဟီဒရမ်ကဒီကနေ့အတည်ပြုပြောပါရယ်တိုက်ခိုက်သူဟာဆက်စုပ်ဖွဲ့ရအကြမ်းဖက်သမားတယောက်လို့ဆိုပြီးလောလောဆယ်ရေးကြီးဆုံးကတော့ဒီတိုက်ခိုက်မှုနောက်ွယ်မှာဘသူတွေရှိနေတယ်ဆိုတာကိုရှာဖွေဖော်ထုတ်နိုင်ဖို့ဖြစ်တယ်လို့ဝန်ကြီးချုပ်ဟီဒရမ်ကပြောပါရယ်တနက်သမားဟာအဗ်ဒူကာဒီယာမာရှာရီဖော့ဖ်ဆိုသူဖြစ်တယ်လို့တူရကီသတင်းမီဒီယာတွေမှာအစောပိုင်းဖော်ပြခဲ့ကြပြီးသူ့ကိုအစ္စတန်ဘူခရိုင်အစညတ်မြို့နယ်မှာတနင်္လာနေ့ကစီးနင်းရှာဖွေမှုတစ်ခုအတွင်းမှာဖမ်းဆီးမိခဲ့တာလို့ဆိုပါရယ်မာရှာရီဖော့ဖ်ရဲ့လက်ဝေဟာပြစ်ခတ်သူရဲ့လက်ဝေနဲ့တူနေတယ်ဆိုတာနဲ့သူဟာအာဖဂနစ္စတန်နိုင်ငံမှာတင်းနှံသွားတက်ခဲ့တဲ့ဥစ်ဘက်ကစ္စတန်နိုင်ငံသားဖြစ်ပြီး2016ခုနှစ်ဇန်နဝါရီလကတူရကီနိုင်ငံထဲကိုဝင်ရောက်လာတဲ့သူလို့ယူဆထားတဲ့အကြောင်းအစ္စတန်ဘူအုပ်ချုပ်ရေးမှူးဗက်စစ်ရှဟင်ကလည်းဒီကနေ့ပြောပါရယ်ဒီတက်ခတ်မှုဟာ IS သွေးကြွအဖွဲ့အမိခံထားသူတွေရဲ့လက်ချက်ဆိုတာသိကြတယ်လို့လည်းအုပ်ချုပ်ရေးမှူးဆဟင်ကပြောပါရယ်စီးရီးယားနိုင်ငံအတွင်းတူရကီရဲ့စစ်စင်ရေးလုပ်ငန်းတွေကြောင့်အခုလိုတိုက်ခိုက်တာလို့ဆိုပြီးတော့ဒီနှစ်သစ်ကူညာတိုက်ခိုက်မှုကိုသူတို့လက်ချက်အဖြစ်အာရစစ်သွေးကြွတွေကလည်းအစောပိုင်းကတည်းကပြောဆိုထားတာပါရှင်